ပြည်ရဲ့သတင်းပတ်တွေတဲ့ရခိုင်ပြည်နယ်ကအခြေအနေတွေဟာအကြီးအကျယ်ဆိုးရွားနေခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးကုလအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂကော်မတီတစ်ခုကိုဗိုလ်ဒုနေ့ကတင်သွင်းတဲ့အစီရင်ခံစာမှာဖော်ပြပါတယ်မြန်မာလူညုံရေးတပ်ဖွဲ့တွေဟာလူသားဒုပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်နေတယ်လို့နိုင်ငံတကာလူအခွင့်ရေး AI အဖွဲ့ကလည်းဆွဆွဲထားပါတယ်ဒီအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဘလို့ခေါ်ဝေါ်သုံးနှုံးပြောဆိုမလဲဆိုတာသုံးသပ်နေဆဲဖြစ်ပါတယ်ဒီအကြောင်းကိုတော့ VOA ရဲ့တန်တမာကြီးရာသတင်းတော့စင်ဒီစိန့်ပေးပို့ထားတဲ့သတင်းကိုမှတ်ခင်ဖြူတွေးပြောပြမှာပါအ
ိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိနေတဲ့လူတွေပြစ်သိမ့်နေပြီးသားဒုက္ခသည်စခန်းတွေရှိရာကိုရခိုင်ပြည်နယ်ကနေဝင်ကြမွတ်စလင်သိမ်းတဲ့ချီအလုံးရင်ထပ်မံရောက်လာတာကြောင့်ဒီအခြေအနေကိုရပ်တန့်ဖို့နိုင်ငံတကာအသိုင်းအဝိုင်းကတောင်းဆိုနေကြတာပါရက်ဆက်ကြမ်းကြုတ်မှုတွေဖြစ်အောင်ကြောက်စရာကောင်းပြီးတော့တိတ်ခါကင်းမဲ့လာတဲ့ပြောဆိုမှုတွေမြန်မာနိုင်ငံထဲမှာရှိနေတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကပြောပါတယ
် Unfortunately there seems to be little sympathy
စိတ်မကောင်းစရာကတော့မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ပတ်သက်လာရင်စာနာမှုဆိုတာမပြောနဲ့နားလည်မှုဆိုတာတောင်မရသလောက်ပါပဲမြန်မာလူမျိုးတွေရဲ့စိတ်ထဲမှာရိုဟင်ဂျာတွေဟာဌာနေလူမျိုးတွေမဟုတ်ဘူးဒါကြောင့်သူတို့ဘလို့အခွင့်အရေးပဲတောင်းတရပိုင်ခွင့်မရှိဘူးဆိုတဲ့အတွေးတွေကဆယ်စုနှစ်တွေနဲ့ချီကင်းအောင်နေတာပ
ါလူမှုကွန်ရက်တွေကိုတုံးပြီးတော့ရိုဟင်ဂျာတွေအပေါ်ရန်လိုမုန်းတိမှုတွေအကျဉ်းဖက်မှုတွေဖြစ်အောင်ပြောဆိုရေးသားနေကြတယ်လို့လည်းအထူးကိုယ်စားလှယ်ရန်ဟီလီကပြောသွားပါတယ်အထူးကိုယ်စားလှယ်ရဲ့တုံးတက်ပြောဆိုမှုတွေကိုတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဟောက်တူဆွမ်းကညင်ပါတယ
် We wish the report would have reflected the difficulties of resolving the problems that are legacy of decades of
ဆယ်စုနှစ်တွင်နေချီဖွံ့ဖြိုးမှုမရှိကမ္ဘာကြီးနဲ့ကင်းကွာနေတဲ့ပြည်တွင်းပြည်ပခအမွေဆိုးကိုကင်တွဲရမှာရင်ဆိုင်ရတဲ့ခက်ခဲတွေကိုဒီအစည်းအဝေးထဲမှာထင်ရှားစေချင်ပါတယ်ကျွန်တော်တို့ရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုရေကြီးရေးနဲ့ဒီမိုကရေစီအထွတ်အထိပ်ချိုးဖောက်မှုတွေကိုတိုက်ရိုက်ဒါမှမဟုတ်တွယ်ဝိုက်တဲ့နည်းနဲ့ထိခိုက်စေနိုင်တဲ့အကြံပြုချက်တချို့ကိုတော့စိတ်ပြက်မိပါတယ်လို့တန်မတ်ကြီးဟောက်တူဆွန်ကပြောဆိုသွားတာပါ။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Amnesty International ကဂျွန်လင်းကတော့ရိုဂျာမုစလင်6သိန်းနီးပါးထွက်ပြေးရတဲ့အခြေအနေဟာလူမျိုးတုံးရှင်းလင်းတုတ်တင်ရရောက်တယ်လို့သူတို့အဖွဲ့ကယူဆထားပြီးတော့ပြဿနာရဲ့ပမာဏကိုပေါ်လွင်စေတယ်လို့ VOA ကို Skype ကနေတဆင့်ပြောပါတယ်
That's comparable to the entire population of Washington D.C.
ထွက်ပြေးနေရတဲ့သူတွေဟာ Washington မြို့တော်ကလူဦးရေလောက်ဖြစ်ပါတယ်။ကလေးငယ်တွေအမျိုးသမီးအမျိုးသားအရက်သားအလုံးအသက်လူထွက်ပြေးနေကြရတာပါ
။အမေရိကန်လွှတ်တော်အမတ်တချို့ကလည်းမြန်မာနိုင်ငံအတွင်းကလူရက်တွေဟာလူမျိုးတုံးတုတ်တင်ရှင်းနေရရောက်နေတယ်လို့ဆိုပြီးဒီလိုခေါ်ဝေါ်သုံးလုံးဖို့တိုက်တွန်းပါတယ်။ဒါပေမဲ့အစိုးရအကြီးအကဲရရှိသူကတော့ဒီသုံးလုံးကိုသုံးဖို့အဆင်သင့်မဖြစ်သေးဘူးလို့ပြောပါတယ
်။ I want to be very clear.We are not shying away from the use of any appropriate
ကျွန်တော်ရှင်းလင်းလင်းပဲပြောပြစီခေါ်ဝေါ်သုံးနှုန်းမှုနဲ့ပတ်သက်လို့ကျွန်တော်တို့ရှောင်နေတာမဟုတ်ပါဘူးဖြစ်ပေါ်နေတဲ့အခြေအနေကိုဆုံးဖြတ်သတ်မှတ်ဖို့အတွက်အချက်လက်နဲ့မူဝါဒဆန်းစစ်မှုတွေကိုအသေးအချာကိုယူရလောက်ဆောင်နေတာဖြစ်ပါတယ
်အရှိတော်အာရှဆိုင်ရာအမေရိကန်ဒုလက်ထောင်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီပြောတာပါမြန်မာစစ်တဲ့ခေါင်းဆောင်တွေအပေါ်ဗီဇာကင်းလွတ်ခွင့်ဆိုင်ငံ့တာအပါအဝင်အချမ်းဖတ်မှုတွေနဲ့ပတ်သက်တဲ့တာဝန်ရှိသူတွေကိုအရေးယူဖို့အတွက်ဆောင်ရွက်နေတဲ့အကြောင်းလဲမစ္စတာမာဖီကပြောဆိုသွားပါတယ်ရှင်